အမေရိကန်မှာနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းရဲ့နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကရွေးထားတယ်လို့ဆိုသူဟာအီရန်နိုင်ငံမှာအထက်တန်းကြောင်းတက်ခဲ့ပြီးတော့ဖာစီဘာသာစကားကိုကျွမ်းကျင်ခြင်းချင်းပြောနိုင်သူရေတပ်စီးအုပ်အထူးတပ်ဖွဲ့ဝင်ဟောင်းဒုတိယဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ဖြစ်တယ်လို့သတင်းတွေထွက်နေပါတယ်။ရောဘတ်ဟာဝတ်ဟာအမျိုးသားလုံခြုံရေးအတိုင်းဝိုင်းကြားမှာကြီးညိုလေးစားခံရသူတစ်ယောက်ဖြစ်ပါတယ်။လက်ရှိကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်နဲ့လည်းရင်းနှီးသူဖြစ်ပါတယ်။အရှေ့အလယ်ပိုင်းမှာရှိတဲ့အမေရိကန်တပ်တွေကိုကုတ်ကဲရတဲ့အလယ်ပိုင်းကုတ်ကဲရေးဌာနချုပ်မှရောဘတ်ဟာဝတ်ဒုတိယတပ်မှူးကြီးတာဝန်ယူခဲ့စဉ်ကဂျိမ်းစ်မက်ဒစ်နဲ့အတူစစ်မှုထမ်းခဲ့ကြတာဖြစ်ပါတယ်။2013ခုနှစ်မှာစစ်တပ်ကနေအငြင်းစားယူခဲ့တဲ့အသက်60အရွယ်ဟာဝတ်ဟာလက်ရှိမှာလက်နက်နဲ့လေကြောင်းဆိုင်ရာယာဉ်တွေကိုထုတ်လုပ်နေတဲ့ Lockheed Martin ကုမ္ပဏီမှအမှုဆောင်အရာရှိအနေနဲ့တာဝန်ယူနေပါတယ်။သူကိုရွေးချယ်တယ်လို့အင်ဂျီရောကတရားဝင်ကြေညာခြင်းမရှိသေးတယ်လို့သူကလည်းတာဝန်လက်ခံမယ်မခံဘူးဆိုတာကိုမသိရသေးပါဘူး။တရားသတင်းကတော့အရင်တုန်းကဗဟိုအစိုးရရှေ့နေတာဝန်ထမ်းဆောင်ခဲ့ပြီးတော့ Florida ဥပဒေကောလိပ်မှာဌာနကြီးမှုအဖြစ်အလုပ်လုပ်နေတဲ့ Alexander Acosta ကိုအလုပ်သမားဝင်ကြီးအဖြစ်ခန့်အပ်ဖို့အတွက်သမ္မတ Trump ကအမိစင်းရင်တင်သွင်းခဲ့ပါတယ်ရှင်။